ိုင်းမြောင်နယ်စပ်မြို့ဖြစ်တဲ့ကက္ကနဘူရီပြည်နယ်ထဲမှာကိုဗစ်ကရောဂါထိ ंछ ုံနိုင်ဖို့အတွက်အရေးပေါ်ညမထွက်ရအမိန့်ကိုဒီနေ့ဇူလိုင်လ9ရက်နေ့ကစပြီး14ရက်ကြာမထွက်ဖို့ထုတ်ပြန်လိုက်ပါတယ်။ကက္ကနဘူရီပြည်နယ်ထဲမှာကိုဗစ်အတည်ပြုလူနာ10ခန်းလောက်သာရှိပြီးတည်ဆုံးလူလည်းအနည်းငယ်ပဲရှိပေမဲ့ကြိုတင်ကာကွယ်တဲ့အနေနဲ့ပြည်နယ်အုပ်ချုပ်ရေးမှူးကီရာကီရဲ့ပုံစဝကညမထွက်ရအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အတီးပြလူနာအများစုကတခြားဒေသကနေရောက်လာကြသူတွေဖြစ်ကြပါတယ်။မြန်မာနိုင်ငံကရှေ့တောင်လူသားထောင်ကနန်းလောက်ရှိနေတဲ့စံခါပူရီမြို့မှာညမထွက်ရအမိန့်ထုတ်တာနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါတယ်
။ညနေ10:00နာရီနဲ့မနေ့4:00နာရီတော်တင်ပေါ့။အဲတော်တင်ဖလို့မရဘူး။အဲဒီညနေ10:00နာရီနဲ့နောက်ပိုင်းအဲ့ဒီနိုင်ရှိပြင်ခဲ့တယ်။ဟုတ်ကဲ့။ time ဒီမှာမခွဲထားဘူးအားလုံးပဲ။အားလုံးအဲ့မှာအဲ့ data တွေကအားလုံးပေါ့နော်။ဟိုစံကားဘူးဒီဟိုခေတ်နဲ့ဒီအားလုံးအတိုင်းသူခေါ်တဲ့လူတွေအတွက်အမြင့်ဆုံးပေါ့။အမြင့်ဆုံးတန်ကြီးကအဲ့ထောင်နဲ့တစ်မြင့်တန်ကိုတကယ်အမြင့်ဆုံးပေါ့။အဲ့ညမှာအချင်းကြီးဆိုတော့ဆိုတော့လောလောဆယ်မှာတော့ဥမာအဲ့လိုမျိုးမှုက30ကျော်လောက်ရှိသေးတယ်။ဒီရောအတွေ့ဟာအများတော့ပြန်သူကပြောလဲဆိုတော့အဲ့တခြားနေရာတွေကနေမှအပြင်ရောက်လာတယ်။ဥမာတခြားတော့တန်ပေါက်လာတာမို့လဲသူရောက်ခင်းနေတာဟိုအဖြစ်များတဲ့နေရာတွေပြန်လာတဲ့ဟာနေပြီးတော့တွေ့ရတယ်ပေါ့နော်အဲ့လိုမျိုးကအကျဉ်း30လောက်လို့ပြောတာ
မြန်မာနိုင်ငံနဲ့ကပ်နေတဲ့စံခရဗူရီပြည်နယ်တွေကိုမြန်မာနိုင်ငံကနေတရားမဝင်ဝင်ရောက်လာကြသူတွေကိုလည်းနှိမ့်စင်လို့ဖမ်းမိနေပါတယ်။ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အချိန်မှာဖမ်းမိရင်တော့ပြစ်ဒဏ်တွေပိုကျခံရမှာဖြစ်တယ်လို့လည်းဦးမင်းဦးကသတိပေးပြောကြားခဲ့ပါတယ်။
အဲ့ဘောနဲ့လေနေနေဆိုရှင်လေအခုလိုအချိန်မှာဆိုလို့ရှိရင်ဒါအမှုကငမှုမဟုတ်တုံးမှုဖြစ်သွားမှာလေဟုတ်တယ်မလားဆရာမဖိုးမှုကတုံးမှုဖြစ်မယ်ဒီကိုဗစ်ကာကိုရေတော်တော်ကြီးပုံပြီးထုတ်ပြန်ထားတဲ့ယောဂအင်ဂျူရီနဲ့ပတ်သက်တဲ့အမှုကလည်းတခါတခုဆိုတုံးမှုတော့ဖြစ်သွားမယ်ဒီဟာတကယ်တကယ်ဒီလိုမျိုးအချိန်မှာအထင်ကြီးပြောတာပေါ့နော်ညာတဲ့ဒီအထင်ကြီးပြော
ကကနာဘူရီဒေသခံအာနာပိုင်တွေရဲ့အရေးပေါ်ထုတ်ပြန်ကြေအရစံခါဘူရီခရိုင်မှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားအားလုံးဇူလိုင်လ9ရက်နေ့ကနေ22ရက်နေ့အထိည10နာရီကနေမနေ့4နာရီအထိညမထွက်ရအမိန့်ကိုလိုက်နာကြရမှာဖြစ်ပါတယ်။ဒီထုတ်ပြန်ကြေအရနေငီကျော်ခရီးသွားလာခွင့်တွေပါပိတ်ထားမှာဖြစ်ပြီးထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေပါရပ်နားထားမှာဖြစ်ပါတယ်။ညမထွက်ရအမိန့်ကြောင့်မြန်မာအများစုအတွက်အလောက်ကန်ချိန်တိုင်းမှုသိရှိနိုင်မှာမဟုတ်ပေမဲ့ကလေးရကြနေမြေဖြတ်ကျော်ခကြီးသွားလာခွင့်နဲ့ပိတ်ထားမှဖြစ်တာကြောင့်ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေမှာလုပ်နေကြတဲ့မြန်မာပြည်အတွက်ကတော့အလုပ်ကံနဲ့အခက်အခဲတွေရှိနိုင်ပါတယ်။မြန်မာအများအပြားနေထိုင်အလုပ်လုပ်ကံနေကြတဲ့မဲဆောက်မြို့မှာလည်းဇူလိုင်လ10ရက်နေ့ကစပြီးအကန့်အသတ်မရှိညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်။ကိုဗစ်ရောဂါပိုးအများဆုံးကူးစက်နေတဲ့ဘန်ကောက်မြို့တော်နဲ့အနီးရောင်အဆင့်ပြည်နယ်တွေကိုလည်း14ရက်လော့ဒေါင်းကတ်သတ်ချက်ထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံမှာဒီနေ့ဇူလိုင်လ9ရက်နေ့မှာအတီးပြလူနာအသစ် 9,256 ဦးနဲ့စံချိန်တင်အများဆုံးကူးခဲ့တာဖြစ်ပါတယ်။တနင်္ဂနွေလောကနှက်အတီးပြလူနာစုစုပေါင်းက 3,100 ကျော်နဲ့တည်ဆုံးသူစုစုပေါင်း 2,500 ကျော်ပြီဆိုပြီးထိုင်းကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ရှင်။